မဟာမိတ်တပ်တွေအီရတ်ကနေအပိတိုင်ထွက်ခွာဖို့အတွက်ဆွေးနွေးဝရီဟာအစ္စရေးဟမတ်စစ်ပွဲကြောင့်ရပ်ဆိုင်းထားတာဖြစ်ပြီးအခုတော့အမေရိကန်နဲ့အီရတ်တို့ဟာဒီဆွေးနွေးပွဲကိုပြန်ပြီးစတင်တော့မှလည်းဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီဆွေးနွေးပွဲကိုလာမယ့်ရက်ပိုင်းတွင်မှပြန်ပြီးစတင်မယ်လို့ Jet Brain နေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လမှာအမေရိကန်နဲ့အီရတ်နှစ်နိုင်ငံဆွေးနွေးပြောဆိုဖို့အတွက်လှုပ်ဆောင်မှုကလည်းအီရတ်အစိုးရရဲ့အီရတ်နဲ့ Syria ကအာရစ်တေကျနှိမ့်နေအောင်မြင်စေမဲ့နှစ်နိုင်ငံဆက်ဆံရေးကိုထူထောင်နိုင်ရတယ်လို့လည်းဝန်ကြီးအော်စတင်ကပြောပါတယ်။အီရတ်အစိုးရရဲ့ဖိတ်ကြားမှုနဲ့အီရတ်ကိုရောက်နေတဲ့အမေရိကန်တပ်သားတွေဟာ OIR ဆက်ဆံရေးအစိတ်ပိုင်းဖြစ်တဲ့အီရတ်လုံခြုံရေးတပ်တွေရဲ့ IS ချေမှုရေးမှာအကြမ်းတမ်းနဲ့အကူအညီပေးလှုပ်ဆောင်နေတယ်လို့အီရတ်တင်းရင်လုံခြုံရေးနဲ့အချုပ်အခြာအာဏာပိုင်ရေးအတွက်ပါအမေရိကန်ကဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။အီရတ်နိုင်ငံရဲ့ဝန်ကြီးဌာနကလည်းအခုပြုတ်လုံမဲ့ဆွေးနွေးပွဲတွေဟာအီရတ်မှာအမေရိကန်တပ်သားထားရှိမှုကိုတဖြည်းဖြည်း short ချဖို့ဖြစ်ကြောင်းနဲ့မဟာမိတ်တပ်တွေဟာအီရတ်မှာကြံမဲ့အရေးအတွက်နဲ့အချိန်ကာလအတွက်တိကျရှင်းလင်းတဲ့အချိန်စရားချပြီးဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။